လျှက်စစ်မီတာဂါတွေတိုးကောက်ခဲ့လို့ရန်ကုန်နဲ့မန္တလေးမြို့တွေမှာဆန္ဒထုတ်ဖော်လာတဲ့အတွက်မီတာဂါတွေပြန်လျှော့ပေးဖို့အစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကအရေးတကြီးအစိုးတင်ပြထားကြမှာပဲ။လျှက်စစ်ဝန်ကြီးဟာပြည်သူတွေနဲ့ရောနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ပါမြန်မာငြိမ်းချမ်းရေးစင်တာမှာတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိတော့မီတာဂါတွေလျှော့ချမဲ့အရေးအယောင်မတွေ့ရသေးဘူးလို့ဆိုကြပါတယ်။ VOA သတင်းနောက်ကိုအောင်ရဲမောင်မောင်ကအခုလိုသတင်းပေးပို့ပါတယ်။
နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လျှက်စစ်ဝန်ကြီးဥက္ကမောင်ဆိုတော့ဒီကနေ့အော်တိုဘာလ10ရက်တနင်္ဂနွေနေ့တွေ့ဆုံပွဲမှာတိုးမြင့်မီတာကားတွေပြန်ပြီးရှော့ချပေးမယ်ဆိုတာကိုတော့ယတိပြတ်ပြောဆိုသွားတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့လျှက်စစ်ဝန်ကြီးဌာနအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအကောင်းဆုံးဖြစ်အောင်ညှိနှိုင်းဆောင်ရွက်သွားမယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။လျှက်စစ်မီတာကားကိုမြို့ကြီးတွေမှာတိုးမြင့်ကောက်ခံတာဟာအခြားပြည်နယ်တွေလိုနေရာမျိုးတွေမှာဇင်းနှုံမြင့်မြင့်နဲ့ပေးဆောင်နေရတဲ့ပြည်သူတွေမိရရှိဖို့ပုံပြီးလှုပ်ဆောင်နိုင်အောင်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဥက္ကမောင်ဆိုကဒီကနေ့ပွဲမှာရှင်းပြခဲ့ပါတယ်။မြန်မာပြည်စင်တာမှာကျင်းပခဲ့တဲ့ပွဲကိုတက်ရောက်ခဲ့တဲ့ NDF ပါတီဥက္ကဋ္ဌဦးခမောင်စွေကိုမေးကြည့်တဲ့အခါမှာတော့အခုလိုပြောပါတယ
်။အာတော့တဲ့ငွေကလည်းပဲဒီကျွန်တော်နိုင်ငံဒီကနေ့နိုင်ငံရေးနဲ့ရှင်းယူရစဉ်နေပါပြီတဲ့ပေါ့။တော်ရောကျောက်ကောက်ရတဲ့ကိစ္စလည်းပဲဒီပြည်နယ်မှာတက်တာဒီ unit ကို400 500ပြီးပြီးတော့1000ကျော်ရတဲ့ပေါ့ဒီရေးတဲ့တက်ကောင်တော့ခံစားနိုင်ဖို့တဲ့ရင်းရှင်းလို့ပြင်ရပါတယ်ပေါ့။အဲ့လိုသူပြောပြီးရှင်းပြပါတယ်
ဒါဆိုမီတာကားတွေပြန်ရှော့ပေးနိုင်မယ့်အခြေအနေရှိသလားခင်ဗျ။အ
ဲ့လိုတော့မပြောဘူးခင်ဗျ။သူတို့ဒီစီရင်ရေးအတန်အတန်တော့ပြည်သူတွေဆန္ဒတွေဖြစ်အောင်သူတို့ကြိုးပမ်းသွားမယ်ပေါ့
။ဆန္ဒဖော်ထုတ်တဲ့ပြည်သူတွေရဲ့သဘောထားကိုရောလိုက်ရောပြီးတော့ပြောဆိုသွားတာမျိုးရှိပါသလားခင်ဗျ။အ
ဲ့လိုတော့တော့မရှိဘူးခင်ဗျ။သူအဲ့လိုဆန္ဒပြနေလို့ဟိုရှော့ရမယ်ဆိုတဲ့ဘဝရောချိန်သူချိန်တာကတော့ပြည်သူရဲ့ကျွန်တော်တင်ကြရလို့ရှိတာဟိုဆောင်းဝယ်နေတဲ့ဘက်ကလူဒီရဲ့ထပ်ဆောင်ပြောပြရမယ်ဆိုလို့ရှိရင်ဝီဒုက္ခတွေချိန်မယ်ပေါ့။
ဒီမိုကရေစီခေတ်မှာပြည်သူတွေအခွင့်ပေးရမှာဖြစ်ပေမဲ့ပြည်သူတွေထမ်းရွက်နိုင်တဲ့အခွင့်အရေးဖြစ်ဖို့လိုလိမ့်မယ်ဆိုတာကိုတော့ထောက်ပြခဲ့တယ်လို့ဥက္ကမောင်ဆွေကပြောပါတယ်။စနေနေ့ကလည်းလျှက်စစ်စွမ်းအင်ဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဥက္ကမောင်ဆွေကစက်မှုဇုံလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲအတွင်းမှာတော့သူကပြည်သူတွေအတန်ကိုနားထောင်နေတယ်လို့ပြောဆိုခဲ့တယ်လို့လွှတ်တော်ကဇင်းနှုံးတစ်ခုခုသတ်မှတ်ပေးလိုက်ပြီးတော့အဲ့ဒီဇင်းနှုံးနဲ့ပဲကောက်ပါဆိုရင်လျှက်စစ်ဝန်ကြီးဌာနကကောက်ခံသွားဖို့ဝန်မလေးဘူးလို့လည်းသူကပြောကြားခဲ့ပါတယ်။အော်တိုဘားလ26ရက်နေ့ကလျှက်စစ်ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့မီတာကားတွေတိုးမြင့်ကောက်ခံမယ်ဆိုတဲ့သတင်းကြောင့်ရန်ကုန်မန္တလေးမြို့ကြီးတွေမှာအော်တိုဘားလ6ရက်နေ့ကစပြီးတော့10ရက်နေ့တိဆန္ဒဖော်ထုတ်မှုတွေတောက်လျှောက်ဖြစ်ခဲ့တာပါ။လျှက်စစ်စွမ်းအင်ဝန်ကြီးဌာနလွှတ်တော်နိုင်ငံရေးပါတီတွေကြားဆွေးနွေးမှုတွေလုပ်နေချိန်မှာဆန္ဒထုတ်ဖော်တာတွေကိုခိတ္တဆိုင်ခံထားမယ်လို့ဆန္ဒထုတ်ဖော်နေတဲ့ခေါင်းဆောင်ပိုင်းတွေကပြောပါတယ်
။ကျွန်တော်တို့ကတော့ကျွန်တော်တို့9ရက်အနေနဲ့ရထားတဲ့ကို9ရက်အနေနဲ့ရထားပြီးတော့မှပါသူတို့တင်ပြလာတဲ့အချက်တွေကတကယ်လို့ဥပမာပေါ်ကွာလွှတ်တော်တဲ့အစီအမံသူတို့အနည်းဆုံးစီးပွားမှာတင်ပြပြီးတော့ပြန်လည်ရှင်းစစ်မယ်ဆိုတော့ကျွန်တော်တို့ပြောရတယ်ပေါ့နော်။ဒီပြည်သူကိုပြောရတယ်ပေါ့။ပြည်သူပြောရတဲ့အတွက်ကြောင့်တကယ်လို့အဲ့ဒီအချိန်နေရာပြည်သူလက်ခံနိုင်တဲ့အချိန်နေဖြစ်တယ်ဆိုလို့ရှိရင်နော်အဲကျွန်တော်တို့ကဒီဆက်လက်ဆောင်နေမှာဖြစ်တယ်တကယ်လို့အဲ့လိုမဟုတ်ဘဲနဲ့လုံးဝလက်မခံနိုင်တဲ့အခြေအနေမျိုးဒီမီတာကရှော့ချဖို့လုံးဝမဖြစ်နိုင်ဆိုတဲ့အခြေအနေမျိုးက9ရက်အတွင်းမှာဖြစ်လာမယ်ဆိုရင်တော့ကျွန်တော်တို့က9ရက်ပဲရက်ဆိုင်မှာဖြစ်ပြီးတော့ဆက်လုပ်ရှာမှာဖြစ်ပါတယ်ပေါ့
မီတာကရော့ချရေးစနားထုတ်ပေါ်ဝဲတွေမှာပါဝင်လှုပ်ရှားနေတဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစီသူကပြောသွားခဲ့တာပါအင်ဒိုမီတာရဲ့အနေနဲ့ယူနစ်တရာအတွင်းအသုံးပြုသူတွေကိုတယူနစ်ကို35ချက်ယူနစ်တရာကျော်ရင်တယူနစ်ကို50ချက်စီးပွားရေးလုပ်ငန်း3စက်မှုလုပ်ငန်း3မီတာတွေကိုယူနစ်9000အထိတယူနစ်ကိုချက်တရာနဲ့ယူနစ်9000အထက်ဆိုရင်ချက်150နှုန်းနဲ့ကောက်ခံသွားမယ်ဆိုပြီးတော့လက်စစ်စွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ခဲ့တာပါခင်ဗျာ